မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်ဖြစ်ပွားသူတွေနေတဲ့နေရာတွေမှာအိမ်ပြင်ထွက်ချိန်ကိုပါထပ်ပြီးတော့ကန့်တတ်နေပါတယ်။နေကင်းပိုင်းအချိန်တွေမှာအိမ်ပြင်မထွက်ရတတ်မှတ်နေတာမို့အဲ့ဒီမျိုးတွေကမြို့ကန်နေစားဝတ်နေရေးအခက်အခဲပိုးပြီးတိုးလာနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခွာညူကပြောပြမှာပါရှင်။
ကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံထဲကမြို့နယ်တရာကျော်မှာမလိုအပ်ရင်အိမ်ပြင်မထွက်ရကန့်သတ်ချက်ထုတ်ပြန်ထားချိန်မှာပဲတချို့မြို့တွေမှာတော့အိမ်ပြင်ထွက်နိုင်တဲ့အချိန်ကိုပါထပ်ပြီးတော့သတ်မှတ်နေပါတယ်။ပြည်ဦးလွေမြို့မှာဒီနေ့ဩဂုတ်လ23ရက်နေ့ကစပြီးမနေ့10နာရီကနေညနေ3နာရီအတွင်းအိမ်ပြင်မထွက်ရကန့်သတ်လိုက်ပြီးအရေးတကြီးကိစ္စရှိမှချွင်ချက်နဲ့ထွက်ခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ
်။ဒီကနေ့လိုက်အော်လေဝါမနေ့10နာရီကမထွက်တော့ညနေ3နာရီပြန်ထွက်ရမယ်။စေနိုင်မထွက်မဆုံးထွက်ရလို့ဆိုတာမနဲ့ဇောရနေပေါ့စေနိုင်ရှိပေါ့စေနိုင်သူသေးဒီကိကိုသေး။ညနေ3နာရီမှာပြန်ထွက်ရမယ်လေ3နာရီညနေပေါ့နောက်ပိုင်းပေါ့မိုးချုပ်ပေါ့ခွန်နိုင်ရှိပေါ့။ကျော်ကိုဗစ်ဆိုပြီးတော့ကိုဗစ်ကာကွယ်ရေးဆိုပြီးကိုဗစ်ကာကွယ်ထိကျုပ်ရေးဆိုပြီးလိုက်အော်နေတာ။တကယ်အရေးကြီးတွားလာမှုတော့ခွင့်ပြုရဆိုတော့အော်တယ်။ကျမကြီးကိစ္စတွေပါလို့အရင်တော့လည်းဆိုင်တေနှုံးလာဒီဂျင်ညာလေးလို့ပေါ့တော့ညနေပါသွားပြီ။အဲ့လိုမျိုးအခုမှထပ်ပြီးတော့ပါတဲ့ပုံမှာထိန်းချုပ်တဲ့ဟာတော့သရုပ်မတည်မယ်ဘယ်လိုလုံးဆိုတာဖြစ်မှာတော့တိတ်နေလေနဲ့တိတ်မထွက်ကြပါဘူးအခုတခါအချိန်ကန့်တတ်တော့ခါကျတော့မနေ့ပိုင်းနေခုစော့ပြုံတုံပြီးတော့ဝယ်တာပေါ့တို့လည်းမနေ့ကဈေးပဲရောက်တော့အဲ့ဒီမှာဈေးဆိုင်နေရောဟိုဈေးလေးမှာဈေးပဲဒီမှာလူတွေညားနေတာပေါ့
နိုင်ငံဝန်ထမ်းတွေနဲ့ကုမ္ပဏီဝန်ထမ်းတွေကတော့အလုပ်ချိန်အတွင်းနဲ့အရေးကြီးကိစ္စရှိတဲ့အချိန်တွေမှာသွားလာနိုင်ပေမဲ့စိစစ်ခွင့်ပြုမယ်လို့ထုတ်ပြန်ထားပါတယ်ကျမကြီးကိစ္စတွေအတွက်နဲ့တည်ရရှင်ရေးကိစ္စတွေအတွက်သက်ဆိုင်ရာရက်ွက်ရဲ့အုပ်ချုပ်ရေးမှုတွေစီတင်ပြပြောဆိုရမှာဖြစ်တယ်လို့ပြည်ဦးလွင်ဒေသခံတွေကပြောပြပါဗါး။အိမ်ပြေထွက်တဲ့အချိန်ဒီကနေ့စတင်ကန့်သတ်ခံရတဲ့ပြည်ဦးလွင်မြို့မှာအစောပိုင်းတည်းကအပြင်ထွက်တဲ့သူတွေတချို့ကိုကိုဗစ်စီးကမ်းအရာဆိုပြီးစစ်ဆေးမှုတွေလုပ်တာအရေးယူတာမျိုးတွေရှိတယ်လို့လည်းဒေသခံတချို့ကပြောပါဗါး။အခုလိုမျိုးအိမ်ပြင်ထွက်ချိန်အစောကတည်းကကန့်သတ်ထားတဲ့မန္တလေးမြို့နယ်တွေကမြို့နယ်ခုနှစ်ခုမှာတော့အဲ့ဒီလိုအချိန်ကန့်သတ်တာတွေကိုဒီနေ့မှဖယ်ရှားပေးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။အရင်ကတော့မနေ့9နာရီကနေညနေ3နာရီအတွင်းအိမ်ပြင်ထွက်ခွင့်ပိတ်ပင်ထားတာပါ။အခုလိုမန္တလေးစကိုင်းမကွေးမုံရွာပခုတ်ကူပြည်အပါဝင်မြို့တော်တော်များများမှာကိုဗစ်ထိန်းချုပ်ရေးအတွက်လို့ဆိုပြီးနေပိုင်းအချိန်တွေမှာအပြင်မထွက်ဖို့ကန့်သတ်ချက်တွေဩဂုတ်လဇန်ကလေးကထုတ်ပြန်ထားတဲ့အပြင်စစ်ဆေးမှုတွေလုပ်နေတာသတ်မှတ်ချက်ကိုဖောက်ပြက်ရင်တံပေးတာအရေးယူတာမျိုးတွေကိုလည်းလုပ်နေတယ်လို့အဲ့ဒီမြို့နယ်တွေကမြို့ကန်တွေကပြောကြပါတယ်။အခုလိုမျိုးအိမ်ပြင်ထွက်ချိန်ကန့်သတ်တဲ့အတွက်စီးပွားရှာရတာခက်ခဲတယ်လို့စားဝတ်နေရေးပို့ပြီးတော့ကြက်တဲလာရတယ်လို့လည်းမုံရွာဒေသခံတဦးကအခုလိုပြောပါတယ်။
ဒီ၄၀နာရီနေရာနေပြီးတော့မှ၄နာရီအထိအပြင်မထွက်ရမဲ့ဒီကန့်တတ်ထားတာဘက်လက်တော့ရှိသွားတယ်အဲသူတို့ဒီအကြောင်းပြချက်ကတော့ဒီဟိုပါပဲကိုပြက်ကိုတော့အကြောင်းပြတယ်သူ့ပြင်မဲ့မုံဟာပြည်သူလူထုရဲ့ဒီပေါ့နော်လူထုဒီလှုပ်ရှားမှုတွေစံနာလမ်းပေါ်တိုက်ပွဲတွေဟာဒါအနေနဲ့ရှိနေတဲ့အတွက်အဲ့ဒါကိုလည်းထိန်းချုပ်ခြင်းနဲ့နေထားမှုနဲ့ပေါ့နော်အဲ့ဒါကိုသူတို့ကန့်တတ်တာမျိုးလုပ်တယ်ဒီကတော့ပြည်သူတွေကကျွန်တော်တို့အလိုလိုနေမှာကျွန်တော်တို့ဒီဟောနော်ကိုဗစ်ဒဏ်ဒီတို့ရဲ့ဒီထိုးစစ်တွေရဲ့ဒဏ်နေတဲ့သူခံစားနေရတော့စာဝတ်နေရေးတွေနောက်အရန်ခက်ခဲနေတယ်နောက်ဟိုဒီကျန်းမာရေးရဆေးဝါးကူတာမှုဒါပေးနေကြတယ်ဒီဒီဟောမအောက်ဆီဂျင်တွေဒီလူတို့ကိုအင်းဒီပေးနေတဲ့သူတွေအပွားလာတွေကအရန်ကျက်သွားတယ်နောက်စာဝတ်နေရေးရဒီလူတို့ကတော်တော်များများလေးကိုအခက်ခဲရှိလာပြီးမှအကူအညီတောင်းမှုတွေကိုအများပြားကျုံ့ပြလာတာ
ကိုဗစ်ယောဂါကိုထိန်းချုပ်နိုင်မှုဒေသတချို့မှာအိမ်ပြင်ထွက်တဲ့အချိန်ကန့်သတ်စည်းကမ်းတွေထပ်တိုးထားတယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်ထားပါတယ်။ဩဂုတ်လ22ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာလည်းနေပြည်တော်ကတက်ကုန်းနဲ့တနင်္သာရီတိုင်းတွင်ကဒဝယ်နဲ့မြိတ်ဒေသတွေမှာအတိပြုလူနာတိုးလာတဲ့အတွက်မလိုအပ်ရင်အိမ်ပြင်မထွက်ရ stay at home အနေနဲ့ကျင့်သုံးမယ်လို့ထုတ်ပြန်ထားပါတယ်။တနင်္ဂနွေလုံးမှာ stay at home ကျင့်သုံးတဲ့မြို့နယ်ပေါင်းလက်ရှိမှာ114မြို့နယ်ရှိပါတယ်ရှင်။